တော်ရရှိမြတ်မြာအချမ်းဖက်ပြည်ပခါတွေဖြစ်ပွားခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှကြားနာပွဲတည်းရက်ကျင်းပခဲ့ပါတယ်အဲ့ဒီပွဲမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေအစိုးရရဲ့လက်ထက်ပြောင်းလဲတိုးတက်မှုအတိုင်းအတာရခိုင်ပြည်နယ်ပြည်ပခါနဲ့အစိုးရရဲ့ကိုင်တွယ်ပုံမြန်မာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဆောင်ရွက်တင်တာတွေအစရှိတဲ့အကြောင်းအရာတွေမင်းမြန်ဆွေးနွေးခဲ့ကြပါတယ်ဒီမိုကရက်တစ်ပါတီကအောက်လွှတ်တော်အမတ်ဘရက်ရှာမင်းက
Unfortunately, we are seeing that in many ways, the Burma that we see today isn't that much different than the one that we knew only.
Democracy needs a new kind of democracy. The new era of Soviet era, in that Dongshan Suji is saying that the Soviet era, China learned that so that we can do it. But the time period of the Soviet era, the people who lived in the Soviet era, the people who lived in the Soviet era, the people who lived in the Soviet era, the people who စစ်တပ်ရဲ့နေမြင့်ရှင်လင်းရေးဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးအလွန်အကျွံတွေဖြစ်ခဲ့တယ်ဆိုတာကိုညှင်းဆို့ခဲ့တာတွေဟာစိတ်ပျက်စရာပါပဲလို့ပြောဆိုခဲ့ပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနဲ့ဆက်ဆံရေးမှာလူအခွင့်အရေးကိစ္စနဲ့အကြမ်းဖက်မှုတွေရပ်ဆိုင်ရေးကိုဦးစားပေးတဲ့ကြောင်းလဲပြောဆိုခဲ့ပါတယ်။ကွန်ဂရက်သုတေသနဌာနအာရှရေးရာကြွမ်းကျင်သူဒေါက်တာမိုက်မာတင်ကတော့အမေရိကန်အစိုးရရဲ့မြန်မာအပေါ်ကူညီပံ့ပိုးမှုတွေအကြောင်းမေးမြန်းခဲ့ပြီးတဲ့နောက်အခုလိုမှတ်ချက်ပြုခဲ့ပါတယ်။
There is the slogan no justice no peace the idea that we be giving money
American people who need it မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အစရှိတာတွေမှာငွေကြေးအကူအညီတွေပံ့ပိုးပေးကြတာတွေဟာအမှန်တကယ်ကိုအကျိုးရှိရလားဆိုတာစဉ်းစားရတော့မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ် Heritage Foundation ကအာရှလိလာရေးဌာနညွှန်ကြားချက်မူ Holder Cohen ကတော့
And it is a very delicate dance with two powers coexisting very uneasily in Myanmar none of that's to say
မြန်မာမှာလက်ရှိအခြေအနေကလုတ်ပင်ခွင့်အာဏာကစစ်တပ်နဲ့အစိုးရနေရာနှစ်ခုမှာရှိနေပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်ကိုလက်ကျင့်ကူညီပေးနေတဲ့အစီအစဉ်တွေရပ်ဆိုင်ထားတဲ့မှာလဲဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ကောင်စီတွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့အရေးယူတာတွေပြန်လည်ပြီးတော့ချမှတ်တဲ့မှာလဲလို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ